Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်ပြည်အမြမပိုင်းစီစဉ်ရဲ့2019ခုနှစ်မတ်လ23ရက်အင်္ဂါနေ့ညနေခင်း6:00ခွဲကနေ9:00ထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပဲရှင်။ကျွန်မနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံထားတဲ့ပြည်တော်စုယူကန်တရားသူကြီးနီကောဆက်ကိုတာဝန်ပေးခံဖို့ထပ်တတော်မှာဒီကနေ့ဒုတိယနေ့ဖြစ်ဆက်လက်ကြားနာမှာဖြစ်ပါတယ်။ UN နိုင်ငံဘက်ကလည်းမြို့တော်မှာကာဗွန်ပေါက်ကွဲမှုကြောင့်လူ20ယောက်သေဆုံးသွားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။တိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုက်ဒေသပြန်လည်ထူထောင်ရေးနဲ့ပတ်သက်ပြီးကြားကြဖို့ရှိတာကတော့
ခုစဉ်တော့ဒီ CBLian နဲ့တော့မရနိုင်တော့ဘူးပေါ့ကျွန်တော်တို့အနည်းဆုံးကို5 billion 10 billion တော့ရမှာလေကျွန်တော်တို့ data ပြန်လဲထူထောင်ရေးဆိုတာပြန်ပြီ
းလောက်ကန်မြို့နယ်ကပြည်သူလွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ပါရှင်ပြည်စုံကတော့မကြခင်ကြားမှာပါဒါအပြင်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလို့သမားနရာစင်တင်ဆောင်လာတဲ့စပို့ကဖမ်းမိတဲ့တဲ့နဲ့ဆရာတော်ဦးဝရီသူနဲ့မဘာသာအဖွဲ့တို့အပေါ်မစီမလျော်ပြောတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနောင်တည်င်းဌာနအက်ဒီတာချုပ်ကိုဆွေဝင်းကိုရန်ကုန်မှာတရားစွဲတဲ့တဲ့နဲ့အတူအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့နိုင်ငံပေါင်း68နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ညီလာခံတရားကျင်းပမဲ့တဲ့တွေကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံထားတဲ့ပြည်သူ့အယူခံတရားသူကြီးနီကောဆက်ကိုတာဝန်ပေးခံဖို့ထက်လွတ်တော်မှာဒုတိယနေ့ဖြစ်ကြားနာမှာသဘောထားအကြီးအကျယ်ကွဲလွန်နေတဲ့ထက်လွတ်တော်ကော်မတီရဲ့မိကုံးတွေကိုရင်ဆိုင်ဖို့ရှိနေပါတယ်ထက်လွတ်တော်တရားရေးကော်မတီမှာတင်းလာနေကကြားနာပွဲစတင်ရမှာတော့ Republican ကိုယ်စားလှယ်တွေကတရားသူကြီးကောဆက်ရဲ့တရားရေးဆိုင်ရာ Conservative တွေးခေါ်တွေပေါ်ချီချူးပြောဆိုပေမဲ့အတိုက်ခံ Democrat တွေကတော့နိုင်ငံတော်တရားရုံးချုပ်မှာ Corporation ကြီးလုပ်ငန်းတွေဘက်ကိုရင်းနဲ့တရားသူကြီးပုံမအားကောင်းလာမှာစိုးရိမ်တဲ့သဘောထားကိုပြောဆိုခဲ့ကြတာပါထက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Charles Grassley ကတော့တရားစီရင်ရေးမှာတိကျလွတ်လပ်ဖို့ပါဝင်အာဏာကိုယ်ရှင်သုံးတဲ့စနစ်ကိုအခိုင်အမာယုံကြည်သူဖြစ်တဲ့တရားသူကြီးဖြစ်နေပြောဆိုသွားခဲ့ပါတယ်ကျန်းမာပွဲပထမနေ့မှာပဲပြောကြားခဲ့တဲ့အချိန်မှာတော့တရားသူကြီး Gorsuch ကတော့တရားသူကြီးတူဖြစ်တာဝန်ထမ်းဆောင်တဲ့အခါနိုင်ငံတော်တရားရုံးချုပ်နဲ့လူထုကိုယ်စားလှယ်တွေကဥပဒေတွေကိုချမှတ်ရမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြစ်ဖို့အခြေခံတွေအနေနဲ့လည်းဥပဒေတွေကိုမှန်မှန်ကန်ကန်ကျင့်သုံးဖို့တမာတမတ်ကြားတဲ့တရားသူကြီးတွေအနေနဲ့အများပြည်သူအမှုခင်းနေမှာဥပဒေတွေကိုတိကျကျလိုက်နာဆောင်ဖို့သူကိုယ်သူသတိပေးလို့ရှိတယ်လို့လည်းပြောဆိုထားပါတယ်တရားသူကြီးကွန်ဆက်အနေနဲ့တရားရေးကော်မတီတွေရဲ့တရားရမေးခွန်းတွေကိုအနည်းဆုံး2ရက်ရင်ဆိုင်ဖြေကြားသွားမှာပါဒီနောက်မှာတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ထက်လွတ်တော်တစ်ခုလုံးရှိမှမှဆုံးဖြတ်သင့်မသင့်ကိုကော်မတီကမဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ
်မနေ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အဲ့ဒီချိန်ကသမ္မတဘရက်အိုဘားမားကလက်ရှိသမ္မတဒေါ်နယ်ထရမ့်ရဲ့ဖုန်းတွေကိုကြားဖြတ်ခိုးနှောက်ထောင်ခဲ့တယ်လို့စွပ်စွဲနေတာတွေအတွက်အထောက်အထားမရှိဘူးလို့ပြည်တော်စုစစ်သန်းစစ်ဆေးရေးပြည်သူ FBI အကြီးအကဲကတုံ့ပြန်လိုက်ပါတယ်။နယူးယောက်ကထရမ့်တာဝါမှာဖုန်းခိုးနားထောင်ခဲ့တယ်လို့သမ္မတထရမ့်က Twitter ကနေခုလိုဆက်ဆွဲလာနေပေမဲ့သက်သေပြစရာမရှိဘူးလို့အောက်လွတ်တော်ထောက်လွှင့်ရေးကော်မတီဌာနဘက်မှ FBI ညွှန်ကြားမှု James Comey ကမနေ့ကထုတ်ပြောလိုက်တာပါ။ဒါအပြင်ရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့အတွက်ထရမ့်စီယုံ၏အဖွဲ့ဝင်တွေနဲ့ရုရှားအစိုးရတို့ပူးပေါင်းကြံစည်ခဲ့သလားဆိုတာကို FBI ကဆက်စုံစမ်းနေတယ်လို့လည်းသူကဆက်ပြောသွားပါတယ်။ကျနာပွဲမှာထောက်လင်းကော်မတီအဖွဲ့ဝင်တွေအမတ်တွေရောထောက်လင်းအကြီးအကဲတွေကပါထရမ့်ဆဆဲချက်တွေအတွက်အထောက်အထားမရှိဘူးလို့ပြောခဲ့ကြပေမဲ့အိမ်ပြည်တော်ပြောခွင့်ရကတော့ဒီဆဆဲချက်ကိုရုပ်သိမ်းမှာမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်အိမ်ပြည်တော်ပြောခွင့်ရရှောင်းစပိုက်ဆာကဆက်ပြီးဖော်ထုတ်ဖို့လိုနေတဲ့ကိစ္စတွေအများကြီးရှိနေတယ်လို့ဆွေးနွေးရမယ့်သတင်းအချက်အလက်တွေလည်းအများကြီးရှိနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ် FBI အကြီးအကဲကတော့အမေရိကန်ရဲကောက်ပွဲရလက်တွေပေါ်တက်ရအောင်ရုရှားကဆောင်ရွက်ခဲ့တာတွေပေါ်စုံနဲ့စစ်ဆေးမှုတွေလုပ်နေပေမဲ့အထူးလျှို့ဝှက်ချက်ဖြစ်တဲ့အတွက်အသေးစိတ်ကိုတော့ပြောလို့မရဘူးဒါပေမဲ့လွှတ်တော်အမတ်တွေကတော့တကားပိတ်ရှင်းပြလာခဲ့တယ်လို့ပြောသွားခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီရတ်ဝန်ကြီးချုပ်ဟေရာအယ်ဘာဒီတို့နှုတ်အင်ပီရိုမှာတင်းနေလာနေကပထမဆုံးအချိန်လူချင်းတွေ့ဆုံရမှာအဲဆစ်သွေးကြွတွေပေါ်နှစ်နိုင်ငံပူးတွဲဆစ်ဆင်နေတာတွေကိုကြီးကျူးစွာပြောကြားခဲ့ကြပါတယ်အဲဆစ်ဆွေအဖွဲ့ဟာအန်ဒီယားကြီးမားတဲ့ရန်သူဖြစ်ပေမဲ့လည်းအနံ့ယူချိန်မုံနိုင်မယ်လို့ယုံကြည်ကြောင်းတွေ့ဆုံမှုပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါအီရတ်တပ်ဖွဲ့တွေကအဲဆစ်သွေးကြွတွေပေါ်အောင်မြင်မှုတွေရရှိနေချိန်မှာပဲအီရတ်နိုင်ငံကနေအချမ်းဖက်ဝါဒကိုအမြင့်ပြုတ်ဖယ်ရှားပြီးအီရတ်စစ်တပ်နဲ့အရေးကြီးတဲ့တခြားအဖွဲ့အစည်းတွေတောင်းတင်းခိုင်မာရေးရရှိလ က်ထွက်ကျွေးပွန်းသွားဖို့ခေါင်းဆောင်တို့သဘောတူခဲ့ကြောင်းလည်းပြောဆိုကြပါတယ်။အမေရိကန်ဦးဆောင်တဲ့မဟာမိတ်ရဲ့လေကြောင်းစစ်ကူတွေနဲ့အတူယူရိုတပ်ဖွဲ့တွေကတော့ IS သွေးကြွတွေကိုမြေပြင်စစ်ပွဲတွေဆင်နွှဲနေတာပါ။နှစ်တလုံးစစ်စင်ရေးတွေအတွင်း2014နှစ်လပိုင်းလောက်မှာစစ်သွေးကြွတွေတည်ယူသွားခဲ့တဲ့မွတ်စုမျိုးကိုပြန်လည်တည်ယူနိုင်မှုလဲအဓိကပြင်မှတ်ထားစူးစမ်းနေကြပါတယ်။တင်းလာနေ့တွေ့ဆုံမှုမတိုင်ခင်မှာပဲသမ္မတ Trump ကတော့ IS ဖွဲ့တွေကိုချေမှုန်းရင်းနဲ့အမေရိကန်တပ်ဖွဲ့တွေအများစုကိုပြန်လည်ရုပ်သွင်းခဲ့ပြီးတဲ့နောက်ကြုံနေရတဲ့ချင်းတွေကိုအဓိကဆွေးနွေးဖို့ရည်ရွယ်ထားကြောင်းပြောဆိုထားပါတယ
်။အီရတ်နိုင်ငံမြို့တော်နာကနားမှာအသေးခံကားဘုံးခွဲမှုကြောင့်အနည်းဆုံးလူပေါင်း23ဦးသေဆုံးပြီးနောက်ထပ်45ဦးဒဏ်ရာရသွားခဲ့တယ်လို့အီရတ်အရာရှိတွေကပြောလိုက်ပါတယ်။ဘဂဒတ်မြို့တော်ရဲ့စီးပွားရေးအချက်အချာကြတဲ့အပိုင်းမှာမနေ့ညကဖြစ်ခဲ့တဲ့ဒီကားဘုံးခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အကြံဖက်အဖွဲ့ကကြေညာလိုက်ပါတယ်။ဒီစစ်သွေးကြွတွေအနေနဲ့အီရတ်နိုင်ငံဒုတိယအကြီးဆုံးမြို့မော်ဆူးကိုထိန်းချုပ်နိုင်မှုအားကျလာတဲ့အမျှမြို့တော်ဘက်ဂဒတ်နဲ့အခြားမြို့ကြီးတွေမှာအလားတူဘုံးခွဲတိုက်ခိုက်မှုတွေပြစ်လွတ်လာခဲ့ပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့ဘုံးခွဲမှုဟာဘက်ဂဒတ်မြို့တော်ရဲ့နောက်တောင်ပိုင်းစီးပွားရေးချက်ချာကြတဲ့အမေလျက်ကွက်မှာညနေပိုင်းလူသွားလာများချိန်မှာဖြစ်သွားခဲ့တာပါ။ IS Islamic ချမ်းဖက်သူတွေအနေနဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာစစ်ရေးဆုံးရှုံးမှုတွေကြုံခဲ့ရပြီးအီရတ်နိုင်ငံအတွင်းသူတို့အရင်ထိန်းချုပ်ထားနိုင်ခဲ့တဲ့နေရာ60ရာခိုင်နှုန်းကျော်ကိုလက်လွတ်ခဲ့ရပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေကြောထောက်နောက်ခံပေးတာတဲ့အီရတ်ဆိုရတပ်ဖွဲ့တွေအနေနဲ့အခုချိန်မှာမော်ဆူးမြို့ကြီးကိုပြန်သိမ်းကပိုက်နိုင်ဖို့နီးကပ်လာနေပြီးမကြာခင်မှာတိုက်ပွဲတွေအပြင်းထန်ရှိဖို့မှန်းဆနေကြပါတယ်ခင်ဗျာ
။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16.63 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့မကြာသေးခင်ကအာရှခီးစဉ်ပေါ်မြောက်ကိုရီးယားကပြစ်တင်ဝေဖန်လိုက်ပြီးပိတ်ဆို့တံခတ်မှုတွေလှုပ်ဆောင်လာရင်အင်ပါရာဝါဒကျဆုံးစေရမယ်လို့လည်းဒီကနေ့ပဲပြောဆိုချင်းချောက်လိုက်ပါတယ်။နိုင်ငံပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ကဖော်ပြတဲ့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မစ်ဆိုင်းတုံးအစီအစဉ်ရဲ့တစ်စိတ်ပိုင်းဖြစ်မကြာသေးခင်ကဂျက်အင်ဂျင်စမ်းသပ်မှုရဲ့နောက်ဆက်တဲ့ရလဒ်တွေကိုကဘာကြီးမကြာခင်ကိုယ်တိုင်တွေ့မြင်ရလိမ့်မယ်လို့ပြောဆိုခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးတလာဆန်ကတော့စစ်ရင်အသုံးပြုတာအပါအဝင်မြောက်ကိုရီးယားအရေးကိုကိုက်တွင်နိုင်မဲ့နီလန်ပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းပြောဆိုထားပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့သက်ဆိုင်သူတွေအားလုံးအနေနဲ့ခြေနေကိုတည်ငြိမ်ငြိမ်နဲ့ဖြေရှင်းကြဖို့နဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းလမ်းကြောင်းမှန်ပေါ်ပြန်ရအောင်ကြိုးပမ်းဖို့လည်းဒီကနေ့ပဲတိုက်တွန်းခဲ့တာပါ။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေအတိုင်းအမြဲတမ်းအကောင့်ထက်ပေါ်ဆောင်ရနေကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကဒီကနေ့ဘေကျင်းမြို့တော်ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်မှာမြောက်ကိုရီးယားပေါ်တန်ခတ်ရေးရုံတွေပါဝင်တယ်လို့သက်ဆိုင်သူတွေအားလုံးဆွေးနွေးညှိနှိုင်းအပြေရှားဖို့လည်းပါဝင်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကသတင်းတောက်တွေရဲ့မေးမြန်းချက်ကိုဖြေကြားရမှာထည့်သွင်းပြောကြားသွားပါတယ်
။တောင်ကိုရီးယားနိုင်ငံမှာတော့ယာရုကထုတ်ပယ်ခံခဲ့ရတဲ့သမ္မတပတ်ကွန်ဟေကဒီနေ့တရားရုံးမှာလက်ဆမှုနဲ့စစ်ဆေးခံခဲ့ရပြီးပြည်သူတွေကိုပထမဆုံးတောင်းပန်လိုက်ပါတယ်။တောင်ကိုရီးယားမှာပထမဆုံးယာရုကထုတ်ပယ်ခံခဲ့ရတဲ့ရွေးကောက်ခံသမ္မတပါကနေနဲ့တရားရုံးကိုလာရောက်ချိန်မှာပြည်သူတွေအတွက်ကျမဝမ်းနည်းပါတယ်လို့တောင်းပန်လိုက်ပါတယ်။တောင်ကိုရီးယားဖွဲ့စည်းပုံခုံရုံးကနေဒီလအစောပိုင်းမှာယာရုကနေပယ်ချခံခဲ့ရတဲ့သမ္မတပါကတရားဥပဒေရှင်းပေါက်မှာတစ္ဆာရှိရှိစစ်ဆေးခံမှာပါလို့ဆက်ပြောခဲ့ပါတယ်။သမ္မတဟောင်းပါကနေနဲ့သူနဲ့ရေရှည်လက်တွဲလာခဲ့တဲ့တငယ်ချင်းချွိုင်ဆွန်စင်းနဲ့ပေါင်းပြီးကုမ္ပဏီတွေအနေနဲ့မျက်နှာသာရဖို့သူနဲ့နှီးဆက်တဲ့ဖောင်ဒေးရှင်းအဖွဲ့တွေကိုအမေရိကန်ဒေါ်လာသန်း90အလွန်ငွေထည့်ပေးဖို့ဖိအားပေးခဲ့တယ်လို့လွှတ်တော်အမတ်တွေကဆွဆွဲပြီးခုလိုယာရုကထုတ်ပယ်ခံရတာပါ။သမ္မတဟောင်းပတ်အနေနဲ့ငွေမတရားတောင်းမှုလက်စားမှုနဲ့အခြားယာဇဝတ်ပြစ်မှုတွေနဲ့တရားစွဲခံရဖို့ရှိနေပါတယ်။ဒါပေမဲ့သူကတော့ဒီပြစ်မှုတွေအားလုံးကိုညှဉ်းဆဲထားပါတယ်။တောင်ကိုရီးယားမှာစီးပွားရေးပြောင်းလဲတွေလုပ်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းပတ်ချုံကြီးရဲ့သမီးဖြစ်တဲ့သမ္မတဟောင်းပတ်ပြုတ်သွားတာကြောင့်သမ္မတတွေရွေးကောက်ပွဲတွေကိုမေလ9ရက်နေ့မှာလုပ်ဖို့ကြေညာထားပါတယ်ခင်ဗျာ။
ရှိတော်အရှာဒေသကတက္ကစီငါးကောင်းဝန်ဆောင်မှုလုပ်ငန်းတွေမှာနာမည်ကျော် Uber ကုမ္ပဏီနဲ့အဓိကပြိုင်ပွဲဖြစ်တဲ့ Grab ကုမ္ပဏီကမြန်မာနိုင်ငံမှာဒီကနေ့ပဲလုပ်ငန်းတွေစတင်လိုက်ပါတယ်။မြန်မာနိုင်ငံရန်ကုန်မြို့မှာအငားရင်မောင်းသမားတချို့နဲ့ပထမဆုံးအကြိမ်စမ်းသပ်ပြေးဆွဲခဲ့တာဖြစ်ပြီးလုပ်ငန်းတွေကိုတဖြည်းဖြည်းတိုးမြင့်သွားမယ်လို့လည်းကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှိတော်အရှာဒေသမှာခုနှစ်နိုင်ငံမြောက်ဖြစ်ရန်ကုန်မှာဒီကနေ့စတင်လိုက်တဲ့ Grab တက္ကစီလုပ်ငန်းဟာစင်ကာပူ၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်တို့မှာလည်းလုပ်ငန်းတွေလုပ်ကိုင်နေတာပါ။လုပ်ငန်းအစဖြစ်ရန်ကုန်မှာစတင်ပြေး ဆွေးရမှာရေမောင်းနေရဝန်ဆောင်မှုနဲ့တက္ကစီကားတွေဘေးရနေခင်ရှိဆန်ကျင်မီဖို့အဓိကအာရုံစိုက်ဆောင်ရွက်သွားမယ်အကြောင်းလဲကုမ္ပဏီရဲ့ဈေးကွက်ဆိုင်ရာဒုက္ခတာချရဲကိုကကြေညာချက်မှာပြောဆိုခဲ့ပါတယ် Grab Taxi လုပ်ငန်းရဲ့အဓိကပြန်ပြန်လဲဖြစ်800000နိုင်ငံ6နိုင်ငံမှာလုပ်ငန်းတွေလုပ်ကဲ့နေတဲ့ Uber ကတော့တတလောမြန်မာနိုင်ငံမှာလုပ်ငန်းတွေရှိသေးပေမဲ့မကြခင်မှာဝန်ဆောင်မှုတွေပေးနိုင်မှုမျှော်လင့်နေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
ထိုင်းနိုင်ငံမှာတော့အသက်25နှစ်အရွယ်ပင်လယ်လိမ့်မာကြီးဟာလာလေသူတွေအလှူပစ်ပေးတဲ့ပတ်စံအခြေစည်တွေတထောင်နီးပါးစားမိပြီးဒီနေ့သေဆုံးသွားခဲ့ပါတယ်။ဒီလိမ့်မာကြီးရဲ့အစာရင်တဲကနေအခြေစည်တွေကိုဖယ်ရှားပစ်ဖို့ခွဲစိတ်မှုပြုလုပ်ပြီးနှစ်ပတ်ကြာမှအခုလိုသေဆုံးသွားခဲ့ရတာပါ။ဘန်ကောက်မြို့ချီလောင်လကွန်တက်ကတူတရိတ်ဆန်စေကူတာရေးဌာနကပမော့ခါကဒီလိကြီးသေဆုံးခဲ့ရတဲ့အကြောင်းရင်းကတော့ဒီအခြေစည်တွေကြောင့်သွေးစိတ်တက်သွားလို့ပါလို့ဆိုလိုက်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ရှင်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရသေးတာလောက်ကိုင်းမှာတိုက်ပွဲတွေဖြစ်တာကြောင့်ပျက်စီးဆုံးရှုံးသွားတာတွေကိုပြန်လည်ထူထောင်မယ်ဆိုရင်အနည်းဆုံးကျန်ွေတန်5000လောက်လိုမယ်လို့လောက်ကိုင်းမြို့နယ်ကပြည်သူ့လွှတ်တော်ကိုစလဲကပြောပါရယ်ဖြစ်ထားတဲ့တိုက်ပွဲတွေကြောင့်ဒေသထွက်ကြံတန်းချိန်3သိန်းကျော်ပျောက်ပျက်စီးသွားတဲ့ကြောင်းလည်းပြောပါရယ်ဒီနေ့ထိလည်းတိုက်ပွဲတွေကြိုးကြားဖြစ်နေတော့မှာလောက်ကိုင်းဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ
်ဒီလ6ရက်နေ့ကစတင်ပြီးထပ်မံဖြစ်ပွားခဲ့တဲ့လောက်ကိုင်းဒေသတိုက်ပွဲကြောင့်လူ3000ကျော်လောက်နေရာစွန့်ခွာတိမ်းရှောင်နေရသလိုဒေတာရင်းမှာနေအဆောက်အုံတွေနဲ့အဓိကစိုက်ပျိုးတဲ့ကြံကင်းတွေနဲ့ပျက်စီးဆုံးရှုံးတာတွေရှိနေပါတယ်2015ခုနှစ်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့လောက်ကိုင်းမြို့မှာဒီတစ်ကြိမ်တိုက်ပွဲတွေကြောင့်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ကိုင်မယ်ဆိုရင်ကျပ်ငွေတန်း5000လောက်လိုအပ်နိုင်ကြောင်းလောက်ကိုင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကပြောပါတယ
်ကြည့်ပြရအောင်ရောကျွန်တော်တို့နိုင်ငံတော်သမ္မတရဲ့ဒီတန်းရံမုံကိုကျွန်တော်တို့တင်လို့ရှိတာပေါ့အခုစင်တော့ဒီ7ပြည်လျံနဲ့တော့မရနိုင်တော့ဘူးပေါ့ကျွန်တော်တို့အနည်းဆုံးကို5ပြည်လျံ10ပြည်လျံတော့ရမှာလေကျွန်တော်တို့ဒေတာပြန်လဲထူထောင်ရေးဆိုတာပြန်ပြီးလုပ်နိုင်မှာ
2015ခုနှစ်တိုက်ပွဲတွေအပြီးမှာနေရပြန်မရသူတွေနဲ့နေအိမ်ပျက်စီးဆုံးရှုံးသူတွေအတွက်အိမ်အလုံး1400ကျော်တိစောက်ဖို့ရာထားခဲ့ပြီးအခုအခါအိမ်အလုံး400ကျော်တိစောက် PCB ဖြစ်ပါတယ်ဒီအတွက်နိုင်ငံတော်သမ္မတရဲ့တည်ထောင်ရန်ပုံငွေကနေတန်း3000ရရှိဖို့လွှတ်တော်မှတင်ပြထားသလိုဒေတာဦးစီးဖွဲ့ကလည်းစာတင်ဖို့ပြင်ဆင်နေချိန်မှာတိုက်ပွဲတွေထပ်မံဖြစ်ပွားလာခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲကြောင့်ခုတ်ပြီးသားကြံတန်းချိန်2သိန်းလောက်ဆုံးရှုံးကြောင်းလဲဦးကျော်နေနိုင်ကအခုလိုဆက်ပြောပါတယ်
။ဆန္ဒနာမှုတို့ကျွန်တော်တို့တနေ့ကိုတန်ချင်း၄သိန်းကျော်ရှိရဟောကျွန်တော်တို့ရဲ့5ပုံ3ပုံတော့ကျွန်တော်တို့ခုတ်ဖို့ကြံတယ်ပယ်ဖို့ကြံခုတ်ပြီးသားဆိုရင်ကျွန်တော်တို့တဲ့လောက်ဆိုအကုန်လုံးကဟို၆ပြီးမှအကြီးဆုံးအောင်မရှိတော့တိုင်ချိန်နဲ့ပြောလို့ရှိရင်တော့ကျွန်တော်တို့တိုင်ချိန်နဲ့တိတ်လောက်ဟောခုတ်ဖို့ကြံတယ်ပယ်ဖို့ကြံဆောဆင်းခိုးယူဖို့တော့ဒီတစ်ခေါက်တော့နည်းတော့ဒီအဆောက်လေးပျောက်စီတော့စီးကြတော့ပေါ့လုံးချမ်းနေတော့အမှားရွာလေးအများကြီးရှိတယ်အဲ့မှာတော့သူဝါဝါကိုပြောရဲလို့ပြောတာတချို့ကတော့နီးလောင်ရဲ
လောက်ကင်ဒေတာကပြည်သူတွေကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့လောက်ကင်ဆေးရုံအုပ်ဒေါက်တာအောင်မြင့်ထွန်းကတော့လောက်ကင်မျိုးကလက်ရှိအခြေအနေကိုအခုလိုပြောပါတယ
်လောက်ကင်တော့မင်းညားတော့ဟာသူတို့တွေဥစ္စာဘက်ကနေ107နေတော့သူကမျိုးထဲမှာတော့ပြစ်ခတ်မှုတွေရှိနေကြအခုဒီမနက်တော့ဟိုတိုက်ပွဲတော့ပြန်ဖြစ်နေပြန်ဖွင့်နေကြဟုတ်ကဲ့ပြစ်ခတ်မှုတွေတော့ရှိနေလောစေတော့ကျွန်တော်တို့ဒီရန်လုံကျိုင်းဖက်တီမှာဖြစ်နေကြဟုတ်မင်းညားတော့သူတို့ဘက်ကနေမှဒီကျွန်တော်တို့မျိုးထက်ဘက်ကို107နေနဲ့ပြတယ်က
ြလောက်ကင်မျိုးမှာကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုဆက်ပြောပါတဲ့
မနေ့ကတော့ကျွန်တော်တို့တွေဟိုကုညီလိုနေတဲ့လူတွေကိုကျွန်တော်ဒီအနာပိုင်းဖွဲ့စည်းနေပြီးပေါ့ပါဘူးကျွန်တော်ဒီကိုကမ်ပရာတာဖောင်ဒေးရှင်းတို့ကျွန်တော်တို့ဒီမြန်မာနိုင်ငံတက်စီနေတဲ့တော့လူမှုရေးတင်ဖွဲ့တွေနောက်ပြီးတော့ဖိနာရှင်ပြည်တွင်းနဲ့တော့ပူးပေါင်းမှဆောင်ရွက်နေပါကြကျွန်တော်တို့ရှိရောက်လာတဲ့လူတွေကိုအဓိကသူကဒီကောင်မအခဲ့ရလူများတော့ဒီလိုဥစ္စာဝင်မကောင်းတာတွေဖြစ်တယ်အဲဒီဆောင်ရှမှုတွေပါဒီစီးရုံကနေစံတုနေတာအပြင်မှာတို့တော့ဆောင်ရှမှုတွေပါပါစာတွေတို့တက်ပြီးတယ်နောက်ပြီးတော့ကျွန်တော်တို့ချင်းရွှေဟောပို့ပြတာ
လောလောဆယ်မှာလူ9000လောက်ကိုချင်းရွှေဟောဘက်ကိုပို့ဆောင်ပေးထားကြောင်းပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNO ချာကတော့လောက်ကင်တိုက်ပွဲကြောင့်လူ3000လောက်နေရစွန့်ခွာတင်းရှောင်နေရကြောင်းနဲ့2000လောက်ဟာနေဆက်ဖြတ်ကျော်ပြီးတရုတ်နိုင်ငံဘက်ကိုတင်းရှောင်နေကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အ
တော်ရှိမှခင်ဗျာကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရလောက်ကန်မျိုးတဝိုက်မှာမကြသေးခင်ကပြန်လဲဖြစ်သွားခဲ့တဲ့တိုက်ပွဲတွေနဲ့နေမြင့်မတည်ငြိမ်မှုတွေကြောင့်နေဆက်ကုံသွဲရေးကျဆင်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လောက်ကန်မျိုးတဲ့အထိပါဝင်ရောက်ဖြစ်သွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာသွားရောက်အလုပ်လုပ်နေကြသူတွေတစ်ဖက်နိုင်ငံအထိပါအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်မြန်မာတင်ပို့ငွေရဲ့ဆေးရခိုင်နှုန်းကျော်ရှာပေးနေတဲ့ဒီနေဆက်ကုံသွဲရေးနဲ့ဒေသဖွံ့ဖြိုးရေးကိုလောက်ကန်ဒေသရဲ့မတည်ငြိမ်မှုတွေကနေဘလောက်အထိရိုက်ခတ်နိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါညဒရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-2-3-8-2-5-5-4ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
ည9:00နာရီဆွေးနွေးမဲ့ဒါရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့သတင်းဆောင်မတွေကိုဆက်ပြီးတင်ပြပါမယ်ဆရာတော်ဦးဝီရသူနဲ့မဘာသာအဖွဲ့တို့အပေါ်မစီမလျော်ပြောတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနောက်သတင်းဌာနအယ်ဒီတာချုပ်ကိုဆိုဝင်းကိုရစသက်ကြီးဥပရေပုံမှတခုခုနဲ့အရေးယူပေးဖို့ကြောက်တရာတရားရုံးမှာအမျိုးသားတူကဦးတိုက်လျှောက်ထားလိုက်ပါတယ်အဲ့ဒီတိုင်ကြားချက်ဟာတိကျတိချမှုမရှိပဲဥပရေကိုလိုသလိုဆွဲယူပြီးတော့တိုင်ကြားထားရတာဖြစ်တယ်လို့ကိုဆိုဝင်းရဲ့ဥပရေအကြံပေးကပြောပါတယ်အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုထက်အောင်ကတင်ပြပို့ထားပါရ
စေ။စစ်တရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုပေးဖို့တိုင်ကြားခံထားရတဲ့မြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းကိုအခုတခါထပ်ပြီးရစသက်ကြီးဥပဒေပုံမှန်တစ်ခုခုနဲ့ရေးယူပေးဖို့ကြီးမြင့်နိုင်မျိုးနယ်မှာနေတဲ့ကိုသက်မျိုးဦးကကြောက်တရာတရားရုံးမှာတင်းနှင်လာနေကပဲဥတိုက်လျှောက်ထားလိုက်တာပါ။ကိုသက်မျိုးဦးကိုယ်တိုင်ကတော့သူဟာမဘာသာအဖွဲ့ဝင်မဟုတ်ဘူးလို့တရားဝင်ပြောဆိုထားပြီးဗုဒ္ဓဘာသာဆရာတော်တပါးနဲ့မဘာသာအဖွဲ့ကိုဝေဖန်ပြောဆိုတာတွေကြောင့်သာတရားစွဲပေးဖို့လျှောက်ထားတာဖြစ်တယ်လို့ဆိုပါရယ်
။သူဟာရဟန်းတပါးကိုလူတယောက်အနေနဲ့ဟိုပြောလို့မရတဲ့ပါရာဇိကမျိုးဆွဆွဲတယ်။ပြောလို့မရတဲ့အတော်တော်မျိုးဟိုအဖြစ်သားဟိုတည်တံပေးရမယ့်ပုဂ္ဂိုလ်လို့ပြောတာ၏။ပြီးတော့သံဃာအများကြီးဖွဲ့စည်းတာရဲ့ဟိုမဘာသာလိုအဖွဲ့အစည်းကိုဒါအာရမအဖွဲ့အစည်းချိန်မုံပြရမယ်ဘုရားဘာသာဝင်ဟုတ်တယ်ဆိုတော့မဟုတ်တယ်ဆိုတော့ချိန်မုံပြရမယ်ဆိုတာကကျွန်တော်ရဲ့ရဟန်းတော်တွေပေါ့သံဃာတော်တွေပေါ့ကိုအကြီးညိုမဲ့စေနိုင်တယ်လို့ကျွန်တော်တို့ဟိုဘုရားဘာသာဝင်တွေကလည်းဒီရဟန်းသံဃာတွေပေါ့ကိုဟိုရှုံးချီစိတ်ဝေဝါအောင်စိတ်ထိခိုက်အောင်စိတ်ကနာကျင်မှုဖြစ်အောင်ပြောတယ်လို့ကျွန်တော်ယူဆတဲ့အတွက်ကိုကျွန်တော်တရားရုံးမှာဥတိုက်လျှောက်ခဲ့တာပါလား
လက်ရှိမှာဒီလျှောက်ထားချက်ကိုတရားရုံးကလက်ခံထားပြီးတိုင်ကြားချက်ခိုင်လုံမှုရှိမရှိကြောက်တရာရဲစခန်းကစစ်ဆေးတော့မှာပါရဲစခန်းကစုံစမ်းစစ်ဆေးပြီးတာနဲ့တရားသူကြီးထံကိုတင်ပြရပါမယ်တိုင်ကြားချက်အပေါ်မှာထုချေရှင်းလင်းမှုတာဝန်ဝတ္တရားရှိတယ်လို့တရားသူကြီးကဆုံးဖြတ်တယ်ဆိုရင်တော့အမှုကိုဆက်ပြီးတော့စစ်ဆေးမှာဖြစ်ပါတယ်အဲ့ဒီအဆင့်ထိရောက်မယ်ဆိုရင်တော့ကိုဆွေဝင်းကိုဖန်ဝရန်ထုတ်ထိမ့်သိမ့်ထားမှာဖြစ်ပြီးအချုပ်လွန့်ထုချေခွင့်တော့ရရှိမှာမဟုတ်ဘူးလို့ကိုဆွေဝင်းရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ဦးခမောင်မြင့်က VOE ကိုပြောသလိုသူ့ရဲ့တုံ့သက်ချက်ကိုလည်းအခုလိုပြောပြပါဗျာသာ
သာနာကိုညှိုးနှွမ်းစီတယ်လို့တော့သူဖော်ပြထားတယ်ဘေးဘာသာလေဆိုတာကိုအတိအကျဖော်ပြထားတာမတွေ့ဘူးနောက်တစ်ခုဘေပုံပဲနီးညွန့်နှွမ်းစီတာလေဘဲစကားကတော့ဘလို့အ내အိဗယ်ကိုတက်ရောက်စီတဲ့အတွက်ဘဲဘာသာကိုတဏိဘေပုံညွန့်နှွမ်းစီတယ်ဆိုတာကိုအတိအကျဖော်ပြပြီးတန်ကြားဖို့လိုအပ်တယ်တန်ကြားသူရဲ့တန်ကြားချက်ဒီမူလဥပဒေပြဋ္ဌာန်းချက်ကိုလိုသလိုဆွဲယူပြီးတော့မှတန်ကြားထားတယ်တော့တိကျတိကျမှုမရှိဘူးဆိုတာကျွန်တော်တို့တွေ့တဲ့အတွက်တွေ့ရတဲ့ရသက်ကြီးဥပဒေပုံမှ295ကကြီးဘာသာတဒနာညွန့်နှွမ်းစီမှုနဲ့ဆက်ဆိုင်ရင်းမရှိဘူးလို့ကျွန်တော်တို့ကောက်ယူသုံးသပ်ပါတယ်ခင်ဗ
ျပြီးခဲ့တဲ့မက်ချ်လ9ရက်နေ့ကလည်းအမျိုးဘာသာသဒ္ဒနာထိမ့်သိမ်းဆောင်ရှောက်ရေးအဖွဲ့အထက်မြန်မာပြည်မန်းမဘာသာအဖွဲ့ဝင်တခုဖြစ်တဲ့ဦးကျော်မျိုးရွှေကနေကိုဆွေဝင်းကိုဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့အမှုဖွင့်တင်ကြားထားဝါသေးတယ်အခုကြောက်တရာတရားရုံးမှလျှောက်ထားချက်ဟာလည်းပထမတင်ကြားထားတဲ့အမှုနဲ့ဆက်နွယ်မှုရှိနိုင်တယ်လို့ဦးခမောင်မြင့်ကယူဆပါတယ
်ကျွန်တော်တဦးတည်းရဲ့အမြင်နဲ့ဆိုရင်တော့ဒါသည်ဆက်နွယ်မှုအတိအကျရှိတယ်လို့ကျွန်တော်တို့ကောက်ယူသုံးသပ်ပါတယ်အကြောင်းလို့ဆိုတိုင်ကြားချက်မှာပါတာတွေကိုပြန်လည်ပြီးတော့ကျွန်တော်တို့သုံးသပ်လိုက်ရင်အားလုံးကမဘာသာအဖွဲ့စည်းနဲ့ဆက်နွယ်နေတယ်နောက်တစ်ခါဆရာတော်ဥဝိတူကလည်းပဲမဘာသာအဖွဲ့ရဲ့အရေးပါသောပူးစည်းကောင်းဆောင်တစ်ဦးဖြစ်တယ်လို့ယူဆထားတယ်ဒီအမှုတွေအားလုံးရဲ့ပုဂ္ဂိုလ်ချက်ဒီဆရာတော်ဥဝိတူနဲ့မဘာသာအဖွဲ့အစည်းကိုအခြေခံထားခြင်းဖြစ်ခြင်းကြောင့်ဒါတွေဟာတစ်ဆက်တစ်ဆက်တည်းဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေနောက်တစ်ခါရွယ်ချက်ရှိရှိဆောင်ရွက်နေတဲ့ဖြစ်စဉ်တွေလို့ဒီလိုကျွန်တော်တို့ကောက်ယူသုံးသပ်လို့ရပါတယ်ဗျ
တန်ကြားသူကိုတက်မျိုးဦးကတော့ကိုဆွေဝင်းရဲ့ပုဂ္ဂိုလ်ရေးအရာတစုံတရာအညှိုးတင်မရှိဘူးလို့ပြောတယ်လို့မန္တလေးမှာဆက်သွယ်ဥပဒေပုံမှန်66ခါကြီးနဲ့ရေးယူပေးဖို့တန်ကြားထားတဲ့အမှုနဲ့လည်းမပတ်သက်ဘူးလို့ညှင်းထားပါတယ်။မတ်လ၈ရက်နေ့ကမြန်မာနောက်ရုံးကမှလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာကိုဆွေဝင်းရဲ့ပြောဆိုချက်တွေပြည်တွင်းပြည်ပမီဒီယာတချို့ကိုဖျက်ချချက်တွေနဲ့ပတ်သက်ပြီးကိုတက်မျိုးဦးကအခုလိုဥတိုက်လျှောက်ထားတာလို့ဥပဒေအကြံပေးပုဂ္ဂိုလ်ဦးခမောင်မြင့်ကပြောပါတယ်။အခုကျောက်တရာရဲစခန်းကစုံစမ်းစစ်ဆေးနေတာအဆုံးသက်ပြီးတဲ့နောက်လာမယ့်ဧပြီလ3ရက်နေ့ကျရင်ကျောက်တရာမြို့နယ်တရားရုံးကစပြီးတော့ဂိုင်းတွေစစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုထိုင်အောင်ပါရှင်ခုတော့ time ဖက်ကသတင်းတင်ပြပါမယ်။မြန်မာရွှေပြောင်းအလုပ်သမား24ဦးတင်ဆောင်လာတဲ့ထိုင်းအမြန်စားပို့စနစ်အတွက်အသုံးပြုတဲ့ EMS အလုံးပိတ်ကားကိုထိုင်းမလေးနယ်စပ်ကိုသွားတဲ့လမ်းမှာမတ်လ20ရက်နေ့ကဖမ်းမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါရယ်။အလားတူမတ်လ18ရက်နေ့ကလည်းစူရတ်ဌာနခရိုင်တွင်းမှာနေ့ရက်ပြန်တဲ့မြန်မာ60ကျော်ကိုတင်ဆောင်လာတဲ့လူကုန်ကူးသူတွေကိုလည်းဖမ်းဆီးခဲ့ပါသေးတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOA သတင်းထောက်အမအေးအေးမားကသတင်းပေးပို့ထားပါရယ်
။မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေဟာတနေရာကနေတနေရာရွှေပြောင်းအလုပ်လုပ်ကြဖို့အတွက်ထိုင်းနိုင်ငံစာပို့ဝန်ထမ်းတွေမောင်းနှင်လာတဲ့အမြန်စာပို့စနစ်အတွက်အသုံးပြုတဲ့ EMS ကားအတွင်းမှာခိုးဝဲလိုက်ပါလာခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းကချုံဖုံခရိုင်တွင်းမှာမတ်လ20ရက်နေ့မနက်ပိုင်းမှာတော့မြန်မာ24ဦးကိုဖမ်းဆီးမိခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်ထိုင်းစာပို့လုပ်ငန်းကဝန်ထမ်းတို့ဟာတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတာဖြစ်ပြီးတဦးကိုဘတ်ငွေ1500စီရရှိခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့မြန်မာရွှေပြောင်းလုပ်သားတွေကိုလူကုန်ကူးမှုပုံစံအသစ်တွေနီလန်အမျိုးမျိုးတွေနဲ့တယ်ဆောင်လာတာဖြစ်တယ်လို့လည်းပြောပြပါတယ်
။ဒီနေ့မနေ့ဆိုတော့နှစ်နာရီမှာကျုံဖော်နားမှာဒီစတိတ်စာအိတ်တွေပို့တယ်စာတိတ်လုံးလိုက်လုပ်တဲ့အနီရောင်ကားပေါ်မှာယောက်ျား20မိမ၄ယောက်အသက်ရအချင်းတော့အသက်20ကနေ40ကျားမှရှိတဲ့မြန်မာအလုပ်သမားတွေသူတို့တွေကပချို့ဖက်ကနေပြီးတော့ဟိုက်ရိုင်ဖက်ကိုဟိုသွားတဲ့အလုပ်သမားတွေလို့သိရတယ်။စားတဲ့ကအလုံးပိတ်ကအလုံးပိတ်ကထဲမှာစမိုးစာခုံပချို့ကနေပြီးတော့အဲ့ဟိုက်ရိုင်ဖက်ကိုဟိုက်ရိုင်ဆိုတော့မလေးရနေတဲ့ဖက်ကိုသွားတာ။အဲ့ဒီမှာနေပြီးတော့ညကတည်းကသွားတဲ့ကဒီနေ့မနေ့စနေလောက်မှာအော်ကျုံဖော်နီးမှာဖတ်မိတယ်တွေ့ချင်တာကထိုင်းနိုင်ငံကမှလူကုန်ကူးမှုနည်းမျိုးစုံနဲ့ဖြစ်နေတယ်လူကုန်ကူးခံရတဲ့အကြီးစားလူတွေကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေကြီးပါပဲ
မလ18ရက်နေ့တုန်းကလည်းစူရတ်ဌာနီခရိုင်တွင်းကရာဘာချန်အလုသမား60ကျော်ဟာတကြံနီးတဲ့အတွက်နေရပြန်ဖို့အတွက်လုပ်ရင်းနဲ့ဖမ်းဆီးတာကိုကြုံခဲ့ရတယ်လို့လည်းပြောပြပါတယ
်စူရတ်ဌာနီကနေပြီးတော့ရာဘာအလုသမားတွေသူတို့တွေကနေပြီးတော့ဘာမှရှိပါဘူးကျွန်တော်ရာဘာယာတီလေးကုန်ပြီးတို့တော့သူတို့တရားတကြံနီးတာနဲ့ကြံဖို့အတွက်ဆိုပြီးတော့အလုတ်သမားကြီးယောက်ျား30တယောက်မိန်းကလေး30ကလေး4ယောက်သူတို့က65ယောက်ဆက်ရှိရဲ့နေမှာနေပြီးတော့သူတို့တွေကကန်ရှင်နာဘူးတွေကလမ်းကပြန်မယ်ဆိုပြီးတော့သွားတာအဲ့ဒါဖက်ပူကြီးဓာတ်ကြီးဆိုင်မှာဖမ်းမိတယ်ဆက်ရှိရဲ့နေကနော
်ထိုင်းနိုင်ငံတွင်းမှာတင်လေစာလုပ်ငန်းတွေနဲ့ငါးဖမ်းလုပ်ငန်းတွေမှာမြန်မာအလုတ်သမားတွေရောင်းစားခံရမှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာကဝေဖန်ခံနေရတဲ့ဆိုင်းအစိုးရအနေနဲ့လူကုန်ကူးမှုနှိမ်နှင်းရေးတွေကိုဒီနှစ်ပိုင်းအတွင်းမှာပြင်းပြင်းထန်ထန်လှုပ်ဆောင်လာခဲ့တာပါဒီထဲမှာစစ်တပ်ရဲပါဝင်အစိုးရဝန်ထမ်းတွေကိုပါလူကုန်ကူးမှုတွေနဲ့ပတ်သက်ရင်ဖမ်းဆီးအရေးယူတာတွေကိုလည်းလုပ်ခဲ့ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို TR3 အနှိမ့်ဆုံးစီးရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရွှေပြောင်းလူသမားသုံးသန်းထက်မနည်းနေထိုင်လှုပ်လှုပ်ကန်နေတဲ့ထိုင်းနိုင်ငံကိုတော့ PR2 စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးထားပါတယ်ရှင်
။မအေးအေးမှာပါရှင်။ခုတော့နိုင်ငံတကာသတင်းပဲဆက်ရအောင်ပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson က IS အကြမ်းဖက်အဖွဲ့ကိုချေမှုန်းရေးအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ရဲ့ကြိုးပမ်းမှုတစိုက်တရေသအဖြစ်နိုင်ငံပေါင်း68နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကြီးတန်းတာဝန်ရှိသူတွေကိုဖိတ်ခေါ်ပြီးညှိနှိုင်းခံတရက်ကျင်းပဖို့ရှိပါတယ်။ဒါဟာ2014ခုနှစ်နောက်ပိုင်းနိုင်ငံ68နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့တစုတဝေတဲ့ပထမဆုံးအကြိမ်တွေ့ဆုံတာပါ။ဒီနေ့ညီလာခံအနေနဲ့အီရတ်နဲ့ဆီးရီးယားမှာချစ်ကုပ်ယူထားတဲ့လက်ကျန် IS အကြမ်းဖက်သမားတွေကိုချေမှုန်းရင်းနဲ့ IS အဖွဲ့အခွဲတွေပူးပေါင်းကြံစည်သူတွေနဲ့ကွန်ရက်တွေကိုဖိအားတိုးပေးဖို့အတွက်နိုင်ငံတကာကြိုးပမ်းမှုကိုအရှိန်မြင့်တင်ဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်။ VOA သတင်းထောက် Sydney Saints သတင်းပေးဖို့ထားတာကိုဒေါက်ကင်းစိုးဝင်းကပြောပြမှာပါ။
မေရိကန်နိုင်ငံသား၏ဝန်ကြီးအသစ် Rex Tillerson ကဝါရှင်တန်မြို့တော်မှာအင်ရှင်အဖြစ်လက်ခံကျင်းပမယ့်ဒီမီလာကန်ကနီး IS အကြမ်းဖက်အဖွဲ့ချေမှုန်းရေးနဲ့အီရတ်နဲ့ဆီးရီးယားနိုင်ငံအပါအဝင်အဲ့ဒီဒေသအတွင်းဘလို့တည်ငြိမ်အောင်လုပ်ကြမလဲဆိုတာကိုအာရုံစိုက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့ညွန့်ပေါင်းအဖွဲ့အနေနဲ့ IS အကြမ်းဖက်အဖွဲ့ချေမှုန်းရေးမှာတိုးတက်မှုအထက်အလျောက်ရှိခဲ့ပေမဲ့လို့လုတ်စရာတွေအများကြီးကျန်နေသေးတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရသူမတ်ထိုနာကပြောပါတယ်။
First of all, it's an opportunity in the new administration.
ပထမဆုံးအနေနဲ့ပြောရရင်အစိုးရအနေနဲ့ကျွန်တော်တို့အခုဘယ်လိုအခြေအနေမှာရှိနေသလဲ၊ရှေ့ဆက်ပြီးဘာတွေလုပ်ဖို့ဆန္ဒရှိသလဲဆိုတာကိုဆန်းစစ်ဖို့အခွင့်အလမ်းတရဖြစ်ပါတယ်။နိုင်ငံရဲ့ဝန်ကြီးပြောမယ့်အဓိကအကြောင်းအရာတွေကိုကျွန်တော်ကြိုတင်ပြီးမပြောလိုပါဘူး။ဒါပေမဲ့ ISIS အကြမ်းဖက်အဖွဲ့ကိုဘယ်လိုခြေမုံကြမလဲဆိုတာကိုအကြံဉာဏ်သစ်တွေ၊ချင်းကောက်ပုံသစ်တွေနဲ့နီလန်းသစ်တွေကိုသူပြောပြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။
Brookings သတင်းဌာနဌာနက Michael O'Hanlon ကတော့ဒီမဟာဗျူဟာမြောက်တဲ့ဆွေးနွေးပွဲတွေကနေဝင်ကြီးတင်လက်စင်ကို American မဟာမိတ်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဖို့အခွင့်ကောင်းတွေပေးမှာဖြစ်တယ်လို့ပြောပါတယ်
။ If there are any fresh policy ideas
တကယ်လို့မူဝါဒပိုင်းအတွက်အကြံဉာဏ်သစ်တွေပေးနိုင်ကြရင်တော့အလုံးအတွက်ပိုကောင်းတော့ပါဗျာ။ဒါပေမဲ့မဖြစ်မနေအကြံသစ်တွေပေးဖို့မဟုတ်ရင်တော့ဒီပထမကြိမ်တွေးဆုံပွဲမှာတော့အားလုံးတယောက်နဲ့တယောက်သိအောင်လုပ်ဖို့လိုပါတယ် Rex Tillerson နဲ့ Donald Trump တို့ဟာလည်းနိုင်ငံခြားရေးမူဝါဒဒါမှမဟုတ်အမျိုးသားလုံခြုံရေးအတိုင်းအဝိုင်းကိုတိတ်ကြဲကြဲပြန့်ပြန့်ရင်းနှီးကြသေးတာမဟုတ်ဘူးလေ
ညွန့်ပေါင်းမဟာမိတ်တွေကြားဘဝင်မကျစရာပြဿနာတွေအများကြီးဆွေးနွေးကြဖို့ရှိတယ်လို့ O'Hanlon ကသုံးသပ်ပါတယ
် If they're Turkey they've got millions of refugees on their soil
တကယ်လို့တူရကီပါလာရင်မပြီးဆုံးနိုင်တဲ့ Syria စစ်ပွဲကြောင့်သူတို့မြေပေါ်မှာတန်းနဲ့ချီတဲ့ဒုက္ခတွေကိုလက်ခံထားရတာပြောရပါလိမ့်မယ်နောက်ဥရောပနိုင်ငံတွေကလည်းသူတို့စီကထွက်သွားပြီး IS အကြမ်းဖက်အဖွဲ့ဝင်ဖြစ်သွားသူတွေကိုပြန်လာမှာစိတ်ပူနေကြဆဲဖြစ်ပါတယ်အထူးသဖြင့် IS စစ်ပွဲတွေတိုက်ပြီးပြန်လာမဲ့သူတွေကအကြမ်းဖက်လှုံ့ဆော်မှုတွေကိုလှုပ်ဖို့ကြိုးပမ်းကြမှာကိုစိုးရိမ်နေတာပါဒီ IS အကြမ်းဖက်အဖွဲ့ခြေမုံနဲ့စီယုံရေးဟာလမ်းခုလက်အစ်စ်မှာပဲရှိနေသေးတဲ့အတွက်ဘယ်သူမှအဝမ်းမတာနိုင်ကြပါဘူးဗျာ
သမ္မတ Donald Trump ကသမ္မတ Obama ဟာ IS အကြမ်းဖက်အဖွဲ့ခြေမုံရေးမှာအားပြော့လွန်းတယ်လို့ဝေဖန်နေတဲ့အတွက်အခုသူ့အစိုးရအသစ်အနေနဲ့ရကာမှာအခြေစိုက်တဲ့ IS အကြမ်းဖက်အဖွဲ့အပေါ်ဘလို့နီလန်အသစ်တွေနဲ့ကင်တွယ်သွားမလဲဆိုတာကိုနိုင်ငံရေးအကဲခတ်တွေကစောင့်ကြည့်နေကြကြောင်းပါရှင်
တော်ခင်ဆိုဝင်တင်ပြတော်တော်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ခုတော့နောက်ဆုံးရသတင်းအချင်းချက်ကိုကောင်လွင်ဦးကပြောပြပေးပါဦ
းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားရုံးချုပ်တရားစီရင်ဖြစ်ရထားခံထားတဲ့ပြည်သူ့ယူကန်တရားစီရင်နေကော့ဆက်ကိုတာဝန်ပေးခံဖို့ထပ်တတော်မှာဒီကနေ့ဖြစ်ကြမ်းနာမှာသဘောထားကြီးကြီးကွဲလွန်နေတဲ့ထပ်တတော်ကော်မတီရဲ့မေးခွန်းတွေကိုရင်ဆိုင်ဖို့ရှိနေပါတယ်တယ်လို့တော့တရားရေးကော်မတီရှိမောက်တင်းလာနေကကျန်းနာပွဲစတင်ရမှာတော့ Republican ကိုယ်စားလှယ်ကတရားသူရေးကော်ဆက်ရှင်တရားရေးဆိုင်ရာ Conservative အတွေးခေါ်တွေပေါ်ချီချူးပြောဆိုခဲ့ပေမယ့်အတက်ကန် Democratic ကတော့နိုင်ငံတော်တရားရုံးချုပ်မှာ Corporation လုပ်ငန်းကြီးညီတွေဘက်ကရင်းနဲ့တရားသူရေးပို့ပြီးအားကောင်းလာမှာစိုးရိမ်တဲ့သဘောထားတွေပြောဆိုခဲ့ကြတာပါယူအန်နိုင်ငံဘက်ကမြို့တော်နေအသေးခံကားပုံးခွဲမှုတစ်ခုကြောင့်အနည်းဆုံးလူပေါင်း23ဦးသေဆုံးပြီးနောက်ထပ်45ယောက်ဒဏ်ရာရရှိခဲ့ကြောင်းအရွတ်တာဝန်ရှိသူတွေကပြောပါရတယ်။ဘက်ကမြို့တော်ရဲ့စီဝါရေးချက်ချနေရာမှာမနစ်ညပိုင်းကဖြစ်ခဲ့တဲ့ကားပုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလည်းအဲဆစ်သူကြောက်ဖွဲ့ကကြေညာခဲ့ပါရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အရွတ်ဝန်ကြီးချုပ်ဟေရာအယ်အဘာဒီတို့နှုတ်အိမ်ပြည်တော်မှာတင်းလာနေကပထမဆုံးအကြိမ်လူချင်းတွေ့ဆုံအောင်မှာအဲဆစ်သူကြောက်တွေပေါ်နိုင်ငံပူးတွဲဆက်ဆင်နေရတယ်ကိုချီးကျူးစွာပြောကြားသွားပါရတယ်။အဲဆွေရောက်ဖွဲ့ဟာအနေကြီးမားတဲ့ရန်သူဖြစ်ပေမဲ့လည်းအနိုင်ယူချိန်မုန်းနိုင်နိုင်မယ်လို့ယုံကြည်တဲ့အကြောင်းတွစ်ဆုံမှုပြီးထုတ်ပြန်တဲ့ဖူးထွက်ကြေညာချက်မှာဖော်ပြခဲ့တာပါအမေရိကန်နိုင်ငံဝန်ကြီး Rex Tillerson ရဲ့မကြာသေးခင်ကအာရှခီးစဉ်ပေါ်မြောက်ကိုရီးယားကပြစ်တင်ဝေဖန်လိုက်ပြီးပိတ်ဆို့တံခတ်မှုတွေလှုပ်ဆောင်လာရင်ကြာဆုံးစေရမယ်ဆိုပြီးဒီကနေ့ပဲချင်းချောက်ပြောဆိုလိုက်ပါတယ
်တရင်ချင်းချုပ်ကိုကောင်လွင်ကပြောပြပေးသွားတာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မှုကမခင်ဖြူတွဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Xiao Gang Chang ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.69လိုင်းဒိုမီတာ51 kHz 585နဲ့လိုင်းလာမီတာ190 kHz 1500ကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.